နာမည်ဇန်နဝါရီ9ရက်မှာကျင်းပမဲ့ဘင်္ဂလားဒေ့ရှ်ထွေထွေရွေးကောက်ပွဲကိုတိုက်ခံဘက်ကကန့်ကွက်ဆန့်ကျင်မှုတွေကြားမှာပဲဝန်ကြီးချုပ်ရှိခ်ဟစီနာသူ့ရဲ့အာဏာရပါတီအဝါမီလိဂ်မဲဆွဲစည်းရုံးပွဲတွေကိုဗုဒ္ဓဟူးနေ့ကတရားဝင်စတင်လိုက်ပါတယ်။နာမည်ရွေးကောက်ပွဲကိုဝန်ကြီးချုပ်ဟောင်းကလာဒီယာဆီယန်ဦးဆောင်တဲ့အဓိကတိုက်ခံပါတီကြီးဖြစ်တဲ့ဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီကသပိတ်မှောက်ထားတာပါ။ဘင်္ဂလားဒေ့ရှ်အရှေ့မြောက်ပိုင်းကဆစ်ဟက်မျိုးမှာပြောတဲ့ဟစီနာရဲ့မဲဆွဲမိန့်ခွန်းထဲမှာလည်းမျိုးသားရေးပါတီရွေးကောက်ပွဲမဝင်တာပေါ်ပြင်းပြထန်ထန်ဝေဖန်ခဲ့ပါတယ်။ဒါပြင်မျိုးသားရေးပါတီနဲ့သူ့ရဲ့မဟာမိတ်တွေကလက်လုံးမှာအကြမ်းဖက်မှုတွေလုပ်နေတယ်ဆိုပြီးလဲဆွဆွဲဖြစ်တင်ခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကဖြစ်ခဲ့တဲ့လူလေးဦးသေဆုံးခဲ့ရတဲ့ရထားတစ်စင်းမီးလောင်ကျွမ်းမှုကမီးရှို့ဖောက်ခွဲခဲ့တာကြောင့်လို့ဟစီနာရဲ့အစိုးရအဖွဲ့ရဲ့မေးထားဝန်ကြီးကဆွဆွဲထားတာပါ။ဗုဒ္ဓဦးနဲ့ကလူလူအစည်းအဝေးမှာလဲဟစီနာကလာတူပြောခဲ့ပြီးနောက်ကွယ်မှာဘင်္ဂလားဒေ့ရှ်မျိုးသားရေးပါတီတွေပါဝင်နေတယ်လို့ဆွဆွဲခဲ့ပါတယ်။တိုက်ခံပါတီဘက်ကတော့တူအောင်မဲပေးဘက်မှာမပါဝင်နိုင်ဘူးလို့ကြေညာထားပြီးရေကောက်ပွဲရဲ့လွတ်လပ်တရားမျှတမှုအတွက်စိုးရိမ်မှုတွေရှိနေရတယ်ဖြစ်ပါတယ်ညာ